မြန်မာနိုင်ငံမှာအမျိုးသားနေဆိုတာလူမျိုးတစ်မျိုးယဉ်ကျေးမှုတစ်ခုကိုအစွဲပြုတတ်မှတ်ခဲ့တာမဟုတ်ပဲ။နေချက်ပြတိရှအစိုးရရဲ့အာဏာကိုဖီဇန်လူတဲ့သဘောနဲ့1920ပြည့်နှစ်ကကျောင်းသားတွေတပိတ်မှောက်ခဲ့တဲ့နေ့ကိုအကြောင်းပြုပြီးနောက်တနေ့1921ခုနှစ်မှာအဲ့ဒီတစားမုံလာပြကျော်10ရက်နေ့ကိုအမျိုးသားနေလို့တတ်မှတ်ခဲ့ကြတာပါ။အဲ့ဒီနောက်အမျိုးသားနေကိုလွတ်လပ်ရေးကြိုးပမ်းမှုကာလမှာရောလွတ်လပ်ရေးရပြီးကာလမှာပါနိုင်ငံတော်ဝန်စီစီကားကကျင်းပလေးရှိခဲ့ပေမဲ့အခုနောက်ပိုင်းကာလတွေမှာတော့အစိုးရတွေကဂရုတစိုက်မဆောင်ရွက်တော့တဲ့အတွက်အမျိုးသားနေရမင်းမိန်လာခဲ့ရတယ်လို့သခင်ချန်တော့ကပြောပါတယ
်အမျိုးသားနေရပထမကျောင်းသားတပိတ်ကိုအစွဲပြုပြီးတော့ဝီ20ခုလုံးက GCB ကနေပြီးတော့ဆုံးမြင့်လိုက်တာတို့မှစီဝုံပေါ်လာတော့အမျိုးသားကျောင်းနေမရှိတဲ့မြို့နယ်တွေပါဒီမှာဆိုလဲတို့မှစီဝုံကကြီးမှုပြီးလုပ်ခဲ့ကြတာအခုကတော့ကျွန်တော်စစ်ကြိုခေတုန်းကကျင်းပခဲ့တယ်လို့သိမရှိဘူးနောက်ဖတ်သဗလခင်မှလည်းဒါလူသားနေမှာဒီလိုပဲခလုံးကုန်းကြီးထဲမှာရှင်းပပြီးတော့ဝင်ကျုပ်အနေနဲ့မင်းကုန်းနေပါလိကြည့်ကျပြောခဲ့တာလေဒီပဲခေကြတော့လူသားနေကတိတ်ငယ်သွားတဲ့သဘောမျိုးဖြစ်သွားတာဆိုတော့အနေနဲ့ကလည်းဒါကိုဂရုဒီဇိုင်းပေါ့လေသုံးဆော်မှုတွေပါလိမရှိဘူ
းចောင်းသားတစ်ပိတ်ကိုအစွဲပြုပြီးတတ်မှတ်ခဲ့တဲ့အမျိုးသားနေနဲ့အတူမြန်မာနိုင်ငံသားတွေကြားမှာအသုံးများလာတဲ့ဝေါ်ဟာရာနဲ့သင်္ကေတတစ်ခုရှိပါတယ်အဲ့ဒါကတော့တပိတ်မှောက်တယ်ဆိုတဲ့ဝေါ်ဟာရာနဲ့ခွတောင်းဆိုတဲ့သင်္ကေတပါဒါကြောင့်တပိတ်မှောက်တယ်ဆိုတဲ့ဝေါ်ဟာရာသမိုင်းကိုခြေရာကောက်ကြည့်တဲ့အခါ1920သမိုင်းစာကိုရေးသားပြုစုထားတဲ့စာရေးဆရာလှကွန်ကအခုလိုပြောပြပါတယ
်။ကျားကြီးသခင်ကိုယ်တော်မရဲ့ဘွိုင်းကောက်ဒီကစာမျက်နှာနံပါတ်134မှာရသော်ဘုရားသခင်ဟာတဲ့ဝေသာလီပြည်မှာရှိတဲ့မဟာပုံတော်မှာသတင်းသုံးနေတဲ့အခါကြတဲ့အခါကြတော့ဟွန်ထာအမိရှိတဲ့လစ်ဆွေမင်းသားကညာနေပါပြီးတဲ့အခါကြတော့သဗ္ဗဝေဂီယဟန်ကိုဂုံးစကားတိုက်တွန်းပြောကြားပြီးတော့မာလာမင်းတို့ရဲ့သားအရှင်ယဟန်တော်ဟာပျက်စီးစေတဲ့အကြောင်းပေါ့လေအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ယဟန်ချင်းကိုဂုံးတိုက်ပြီးတဲ့အကြောင်းပေါ့အဲ့ဒီအကြောင်းကိုမူတည်ပြီးတော့သပိတ်မှောက်တယ်ဆိုတဲ့ကိစ္စပြက်လာတယ်ဗမာလူအများစုပြောတာကတော့1903ခုနှစ်လောက်ကဒီဘက်ပိုင်းကိုပြောကြတာရှိတယ
်ခွတောင်းတင်ကြတာကတော့1936ခုနှစ်ကျောင်းသားသမတ်ကပေါ်ပေါက်လာခြင်းမှာစတင်သုံးဆွဲလာတာလို့ဆရာဦးလာကွန်ကပြောပါတယ
်။နောက်ပိုင်းကြတဲ့အခါကျတော့ကျောင်းသားသမဂ္ဂက1936သပိတ်ကစပြီးတော့ခေါတောင်းအလံကိုသုံးတယ်လို့ကျွန်တော်သိရတာ
။သောရရှင်များခင်ဗျာဒီကနေ့ကြောက်တဲ့92နှစ်မြောက်အမျိုးသားနေ့မှာကျွန်တော်တို့နိုင်ငံသားတွေကြားမှာတောက်လျှောက်သုံးဆွဲလာတဲ့အမျိုးသားနေ့သပိတ်မှောက်ခေါတောင်းဆိုတဲ့ဝါရတာရင်းအကြောင်းတင်ပြလိုက်ရတာပါခင်ဗျာ။